င်္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဇူလိုင်လ26ရက်နေ့တောက်ကြနေညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထမရှင်လာရှိုးတိုက်ပွဲအတွင်းလက်နက်ထိမှန်သေဆုံးတဲ့မြို့ကန်တွေကိုတကြိုပေးမဲ့သူမရှိဖြစ်နေတဲ့သတင်းအပါအဝင်တကြော့ပြန်1029စစ်စင်ရေးတလားပြည့်နဲ့နောက်ဆက်တွဲတိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်ကြောင်းသုံးသက်ချက်တွေကိုကြားရဖို့ရှိပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ပေါ်လမ်းမတွေနဲ့အကျဉ်းတောင်အနီးမှာလက်နက်ကြီးလက်နက်ငယ်ထိမှန်ဒဏ်ရာတွေနဲ့အရသား9ဦးထပ်မံတေဆုံးနေတာတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်။မြို့ပေါ်ရက်ွက်တွေတဲ့ short tight တုံးနဲ့လက်နက်ကြီးကြီးတွေကြတာတိုက်အမြင့်တွေပေါ်ကနေလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရတာတွေကြောင့်အရသားတွေတေဆုံးတာလို့ပြောကြပါတယ်။တကြိုဘုတ်ကူညီပေးနိုင်မဲ့သူတွေမြို့ပေါ်မှာမရှိတော့ဘူးလို့မြို့ကန်တွေကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့ဇူလိုင်လ25ရက်နေ့မနက်ပိုင်းမှာရွှေတန်လွင်ပရာဟိတအတင်းသားတဦးပြစ်ခတ်ခံရပြီးနောက်မြို့ထဲမှာလူမှုကွန်ရက်အဖွဲ့တွေကယ်ဆယ်ရေးမလုပ်နိုင်ကြတော့ပါဘူး။လာရှုံမြို့ရဲ့အဓိကကျတဲ့နေရာတွေကို MNDAA တပ်ဖွဲ့ကထိန်းချုပ်ထားပြီးကျန်တဲ့နေရာတွေမှာဒီနေ့စစ်ကောင်စီတပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်ရှင်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်တွင်းငယ်ကျေးရွာကရဲစခန်းကိုကချင်လွတ်မြောက်ရေးတပ်မတော် KIA ပူးပေါင်းတပ်တွေကဇူလိုင်လ25ရက်နေ့မှာသိမ်းယူခဲ့တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။တပိတ်ချင်းမြို့နယ်မှာ KIA, ABSDF နဲ့ PDF ပူးပေါင်းတပ်တွေကစစ်ကောင်စီတပ်စခန်းတွေကိုအခုလဇန်ပိုင်းကတည်းကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့နယ်အခြေဆိုင်စစ်ကောင်စီတပ်ရဲ့ချင်းမြန်တပ်ရင်းခမရ422ကဇူလိုင်လ25ရက်နေ့မနက်ပိုင်းမှာမိုးပြင်းရေကာတာကိုဖြန့်ချလိုက်တာကြောင့်စစ်ဘေးဒုက္ခသည်900နီးပါးအရေးပေါ်ရွှေ့ပြောင်းခဲ့ရပါတယ်။ရေကာတာဖြန့်ချလိုက်လို့ဒီမော့ဆိုမြို့ပေါ်ကရက်ွက်တချို့ဖျားပြူအပါအဝင်ရွာဆယ်ရွာနီးပါးရေနှင်းမြုပ်သွားပါတယ်။လာမယ့်3ရက်အတွင်းရေထက်ပြီးမြင့်တက်လာနိုင်တာကြောင့်ဘလူးချောင်းတလျှောက်ကအနိုင်ပိုင်းရက်ွက်တွေမှာနေထိုင်ကြသူတွေဘေးလွတ်ရာကိုရွှေ့ကြဖို့ကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ကတတိပေးထားပါတယ်ရှင်။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာမိုးအဆက်မပြတ်ရွာတာကြောင့်တောင်ရင်းမြစ်ရေရှမ်းပြီးတော့မြေအနိုင်ပိုင်းရက်ွက်၄ခုထပ်မင်းရေကြီးနှစ်မြုပ်နေပါတယ်။ဇူလိုင်လ25ရက်နေ့ညနေကစပြီးတော့မြင့်တဲ့နီးတဲ့အမှတ် 1235 စတဲ့ရက်ွက်တွေမှာရေလွှမ်းနေတာပါမြို့ပေါ်နေရာတချို့မှာလူမှုကွန်ရက်အသင်းတွေကဒေသခံတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေပါတယ်တဆက်ထဲမှာပဲလှိုင်းပွဲမြို့နယ်မြောက်ရီဖက်အပ်လမ်းပေါ်ကနောင်ခွီးတရာမြေသားလမ်းပိုင်းမနေ့ကမိုးကြီးပြီးတော့ပြိုကျခဲ့လို့ဆက်သွယ်ရေးလမ်းကြောင်းတွေပြတ်တောက်နေပါတယ်တရားပြစီသွားလို့မြောက်ရီနယ်ဖက်အန်ကြားကုံသွယ်စီစဉ်မှုတွေရပ်တန့်နေပါလေရှင်မြန်မာအိန္ဒိယကုံသွယ်ရေးအမှတ်1နယ်စပ်ဂိတ်ဖြစ်တဲ့ရီနယ်စပ်ဂိတ်ကိုအိန္ဒိယအာဏာပိုင်တွေကမနေ့ကစလို့ယာယီပိတ်လိုက်ပါတယ်အဲ့ဒီနယ်စပ်ဂိတ်ဟာချင်းပြည်နယ်ရီခေါ်တာမြို့နဲ့အိန္ဒိယနိုင်ငံမီဇိုရန်ဘက်ကဇိုခေါ်တာမြို့ကိုဆက်သွယ်ထားတာပါဒီလမ်းကနေအိန္ဒိယရဲ့ကွန်တီကျောက်တွေတရားမဝင်တင်သွင်းနေတယ်ဆိုတော့တိုင်ကြားချက်ကြောင့်ဗဟိုစုံစမ်းစစ်ဆေးရေးဘယူရိုကယာယီပိတ်လိုက်တာလို့ဒေတာကန်တွေကပြောပါတယ်။နယ်စပ်ကပိတ်လိုက်တာကြောင့်ရီခေါ်တာဘက်ကနေအိန္ဒိယဘက်ကိုကြောင်းသွားတက်နေတဲ့ကလေးတွေအခက်တွေ့နိုင်တယ်လို့စားတောက်ကုံတချို့တင်ပို့တာတွေလည်းရပ်တန့်သွားနိုင်တယ်လို့ပြောကြပါတယ်ရှင်။အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ရဲ့ဆွေမျိုး9ယောက်တပ်ဖြတ်ခံရတယ်ဆိုပြီးတော့လူမှုကွန်ရက်စာမျက်နှာတွေမှာပြက်နေတဲ့ပုံတွေဟာသတင်းအမှားတွေဖြစ်တယ်လို့ဥယီမွန်မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်။စစ်ကောင်စီကိုအားပေးထောက်ခံနေတဲ့ Telegram Channel တွေမှာတော့ဥယီမွန်ရဲ့ဆွေမျိုးတွေကအမျိုးသား9ဦးကိုနန်းတွင်းစစ်ကြောရေးမှာတပတ်စစ်ဆေးပြီးတဲ့နောက်မန္တလေးမြို့35လမ်းတပ်စာချောင်းပေးမှာအလောင်းတွေစွန့်ပစ်ထားတာတွေ့ရတယ်လို့ဇူလိုင်လ25ရက်နေ့ကဖော်ပြနေကြတာပါ။NUG ဝင်ကြီးချုပ်ယုံပြောခွင့်ရသူဦးနေဖုံးလက်ကတော့တိတ်ဆုံးသူတွေဟာဥယီမွန်နဲ့အမျိုးတော်ဆက်သူတွေမဟုတ်ကြောင်းနဲ့ဒီပုံတွေထဲမှာပါတဲ့သူတွေရဲ့အခြေအနေကိုစုံစမ်းနေတယ်လို့ပြောပါတယ်။ အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။တကြောပြန်2029စစ်စင်ရေးဇူလိုင်လ25ရက်နေ့မနေ့ကတလားပြည့်ချိန်မှာမြို့သုံးမြို့နဲ့စစ်ကောင်စီတက်စကန်ပေါင်း80ကျော်ကို TNN နဲ့မန္တလေး PDF ပူးပေါင်းတပ်တွေကတင်ယူထားပြီးဖြစ်တယ်လို့ပြောပါရယ်။စစ်ရေးနိုင်ငံရေးလေးလာသူတွေက2029စစ်စင်ရေးဆက်လက်ပြင်းထန်နေအောင်မယ်လို့သုံးသပ်ကြပါရယ်။မတ်သစင်လိုက်တင်ပြထားပါရယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းတွင်းကတိုက်ပွဲတွေရစဲဖို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုနေပေမဲ့တိုက်ပွဲတွေရပ်တန့်မှာမဟုတ်ပဲဆက်ပြီးပြင်းထန်နေဦးမယ်လို့နိုင်ငံရေးစီရေးလေ့လာသူတွေကသုံးသပ်ပါတယ်။ဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တကြော့ပြန်2029စစ်စင်ရေးဟာမနေ့ကတလပြေသွားခဲ့ပါပြီ။ဒီတလတာအတွင်းမှာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သား125ယောက်သေဆုံးပြီး169ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့တမ်းအမျိုးသားလူမျိုးရေးတပ်မတော် TNL ကဇူလိုင်လ25ရက်နေ့မနေ့ညနေကသတင်းထုတ်ပြန်ပါတယ်။ဒီတလတာအတွင်းမှာနောင်ချိုစင်ကူးနဲ့မိုးကုံမြို့တွေကို TNL နဲ့ PDF တပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပြီးရှမ်းပြည်နယ်မြောက်ပိုင်းနဲ့မန္တလေးတိုင်းအတွင်းကနေရာအတော်များများမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရှမ်းမြောက်တိုင်းစစ်ဌာနချုပ်အတွင်းပိုင်းထိ MNDA ကိုကန့်တပ်တွေဝင်ရောက်နိုင်ခဲ့တဲ့လာရှိုးမြို့မှာတိုက်ပွဲတွေပြင်းထန်နေစေပဲလို့ဒေသခံတယောက်ကပြောပါတယ်။
ရင်ဝဲနေတယ်လေအဲတိုင်းဘက်ကိုလင်းဘုံဘုံတလုံးလာကျဲသွားတယ်ခုလေးတွေဆရာကျောင်းဝင်းနဲ့နည်းနည်းနှဆောင်းထိုးလာမှာအထက်ကတိစွာရှိတယ်အဲနာပဝင်းနေအဲရနေမှာဟိုဘက်ကိုတိုင်းနဲ့ကိုလည်းနဲ့ကြည့်နေကျဲလဲလည်းနဲ့ငယ်နေကျဲလဲ
အခုတကြောပြန်ဖြစ်ပွားနေတဲ့စီးပရိပခတွေနဲ့ပတ်သက်လို့လဲတိုက်ပွဲတွေရပ်ဖို့တရုတ်နိုင်ငံဘက်ကဖိအားပေးပြောဆိုနေပြီမဲ့ဒီကြားထဲကပဲတိုက်ပွဲတွေဖော်ဆောင်နေတာလို့ TNL ပြောခွင့်ရသူလွေးရည်ဦးက RFA ကိုဇူလိုင်လပထမဘက်ကပြောဆိုထားပါတယ်တကြောပြန်2029စစ်စီရင်မှာပါဝင်နေတဲ့မန္တလေးပြည်သူ့ကာကွယ်ရေးတပ်ကပြောခွင့်ရသူကိုအော့စမွန်ကတော့တိုက်ပွဲတွေကအရှိန်မပြတ်ဆက်လက်ရှိနေသေးပဲလို့ RFA ကပြောပါဗျ။အဲ
မရီယာမြို့နယ်နဲ့စင်ကူးမြို့နယ်မှာကျွန်တော်တို့စစ်စီရင်တွေပေါ်ဆောင်နေပါတယ်။စင်ကူးမြို့နယ်ထဲမှာရှိတဲ့တက်စကန်အားလုံးကတော့ကျွန်တော်တို့ပြည်သက်တိုက်ပိုင်ရရှိထားပြီးဖြစ်ပါတယ်။မရီယာမြို့နယ်ထဲမှာတော့ကျွန်တော်တို့တက်စကန်အရေအတွက်28ခုကျွန်တော်တို့တိုက်ပွဲရရှိတာရှိပါတယ်။မရီယာမြို့နယ်မှာတော့လက်ရှိချိန်ထိ၄၀ဆိုလို့ဟိုတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေတယ်ဖြစ်ပါတယ်ဗျ
။တကြောပြန်2029စစ်စင်ကြီးရဲ့စီရေးအရှိန်ဟုံဟာပိုကြီးလာအောင်မယ်လို့နိုင်ငံရေးလေလံသူဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။မြို့ကဝင်ရောက်ပြီးတော့ကျွန်တော်တို့ဆက်သွင်းမှုရရှိမှုတော့ရရှိတိုက်ပွဲချင်းတော့နိုင်ငံရေးများမယ်အခြေကြီးဒါမှမဟုတ်ပုံဆိုင်ကြီးရဲ့အခြေကြီးပြန်ပြီးဆက်နေတယ်။ဒါနဲ့တရားမျိုးနဲ့မန္တလေးပြည်ရဲ့ဦးဆောင်ကျွန်တော်တို့မန္တလေးတိုင်းတွင်ဝင်ရောက်မှုလှုပ်ရှားမှုကတော့ဆက်လက်ပြီးတော့ကျွန်တော်တို့ရှင်းတန်းလှုပ်ရှားမှုလေ
းစစ်ကောင်စီပြောခွင့်ရသူဘူဂျုတ်စုံမင်းထွန်းကတော့ရှမ်းပြည်မြောက်ပိုင်းကမြို့ရွာတွေတဲကိုစိတ်ဝင်လာတဲ့လက်နက်ကိုင်တွေကိုတိုင်းရင်းသားပြည်သူလူထုနဲ့တက်မတော့ရက်တက်ဖွဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေကလက်တွဲညီညီတုတ်တင်ရှင်းလင်းသွားရမယ်လို့ဒီညနေကနိုင်ငံပိုင်အမတီဗီရုပ်သံကနေတဆင့်ပြောဆိုခဲ့ပါတယ်။ TNL နဲ့မန္တလေး PDF ဖွဲ့တွေရဲ့ထုတ်ပြန်ချက်တွေအရတကြောပြန်2029စစ်စီရင်တလတာအတွင်းမှာရှမ်းပြည်မြောက်ပိုင်းနဲ့မန္တလေးတိုင်းအတွင်းမှာစစ်ကောင်စီတပ်စခန်းပေါင်း80ကျော်ကို TNL နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်ထားပါတယ်ရှင်။
အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကစစ်ပွဲတွေအတွင်းစစ်ကောင်စီတပ်တွေကမြေမြုံမိုင်းတွေကိုအ धिक အသုံးပြုနေတာကြောင့်အရသာထိခိုက်သေးဆုံးမှုတွေတိုးလာနေတဲ့အကြောင်းမိုက်ရင်မျိုးသူတင်ပြထားပါတယ်ရှင်
။စစ်ရေးပြိပကပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်ဘက်ကမြေမြုံမိုင်းအသုံးပြုမှုကြောင့်အရသာသေဆုံးထိခိုက်မှုတွေတိုးလာတယ်လို့ဒေသခံတွေကပြောပါတယ်။RFA ကပြုစုထားတဲ့အချက်လက်တွေအရဒီနှစ်ဧပြီလကနေဇူလိုင်လ25ရက်နေ့အထိရခိုင်ပြည်နယ်မှာမြေမြုံမိုင်းကြောင့်အရက်သား17ယောက်သေဆုံးပြီးတော့ဒဏ်ရာရတဲ့သူ32ယောက်အထိရှိခဲ့ပါတယ်။မြေမြုံမိုင်းအန္တရာယ်ကိုစစ်ကောင်စီတပ်နဲ့အာရခတပ်တော်တို့တိုက်ပွဲပြင်းထန်ခဲ့တဲ့ဒေသတွေအပြင်တိုက်ပွဲမရှိတဲ့နေရာတွေကဒေသခံတွေကပါရင်ဆိုင်နေရပါတယ်။တိုက်ပွဲမဖြစ်တဲ့ဂွားမြို့နယ်မှာဇူလိုင်လ24ရက်နေ့ကပဲမြေမြုံမိုင်းနင်းမိပြီးတော့ဒေသခံတယောက်သေဆုံးသွားတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့ဒေသခံတယောက်ကပြောပါတယ်
။ဗင်းလီသွားခုတာလို့ပြောတယ်သူတို့ခဏရောက်အပြင်းမဖြစ်တာသူကတယောက်ကလွတ်တယ်သူပြေးသွားတဲ့တယောက်ကတော့ခြေတော့နှစ်ဆက်ဆုံးလုံးရှိတယ်ပေါ့သွားခုရဲ့အချိန်မှာမပြီးတော့ဘူးမြို့နယ်မဝင်ဘူးမြို့လိနာပဲသူကတော့လွတ်တယ်ကတော့အဲ့လိုပေါ့မတော်ရဲမလာရဲအဲ့လိုဒီကတော့အဲ့ဒီရှော့တောင်ကိုဒီကိုလို့စားတော်နေတဲ့လူတွေကတော့ဒုက္ခရောက်နေကြတာပေါ့
ောက်ဖြူမျိုးပတ်လည်မှာလဲစစ်ကောင်စီတပ်ကမြင်းမြုံမိုင်းတွေထောင်ထားတယ်လို့ဒေသခံတယောက်ကပြောပါတယ
်။ကျွန်တော်ဒီကြောက်ဖြူခဲမှာဆိုလို့ရှိရင်ဒီစစ်ကောင်စီကဒီမြင်းမြုံမိုင်းထောင်ထားတဲ့နေရာတွေဆိုလို့ရှိရင်ဒီလေယာဉ်တွေကိုစွန့်လှလိုက်ရတယ်မျိုးပေါ်ကိုဝင်ရောက်နိုင်တဲ့ရွာတွေရှိတယ်အဲ့ဒီရွာတွေပတ်ပတ်လေတွေကာကြီးပေါင်းတွေရှိနေတယ်လမ်းတွေရှိနေအဲ့ဒါတွေမှာအကုန်လုံးဒီဒီကမိုင်းတွေပတ်ပတ်ထောင်ထားတော့ဒီဒေသခံတွေကလုံးဝကိုအခက်အခဲကြီးမားနေနေထားတယ်လို့ပြောတယ်ပေါ့
စစ်ကောင်စီတပ်ကသူတို့တပ်စခန်းတွေနဲ့စိုးမိုးနယ်မြေတွေကိုကာကွယ်ဖို့မြေမြုံမိုင်းတွေအသုံးပြုနေပြီးတော့စခန်းတွေကနေဆုတ်ခွာသွားရင်တော့မိုင်းတွေရှံခဲ့တယ်လို့မိုင်းအန်တရဲ့အသိပညာပေးလှုပ်ဆောင်နေသူတွေကပြောပါတယ်။ဒါဟာဒေသခံတွေအတွက်ကြီးမားတဲ့အန္တရာယ်တစ်ခုဖြစ်လာတယ်လို့လူမှုဘေးဒဏ်ခံနိုင်စွမ်းတိုးမြင့်ဆောင်ရွက်ရေးအဖွဲ့ညွန်ကြားရေးမှူးကိုစောစောထွန်းကပြောပါတယ်။
ဒီဝိုင်းရင်ကိုအကူအနေနဲ့တက်ကြည့်တာကြောင့်မလို့ခက်ခဲမှုတွေများနေတာလို့တုံ့ပြန်တာရှိပါတယ်။တိုက်ပွဲတွေဖြစ်ပြီးတဲ့နေရာမှာလည်းမြေမြုံမိုင်းတောက်ကြည့်တာလည်းရှိတယ်ပေါ့နော်။ကိုယ်နောက်ပိုင်းမှာဖြီးဖြီးစားဝတ်ရင်းကျေပြတာတွေကအားကိုများလာတဲ့အခါမှာဒီတွေကဒီမိုင်းကြီးရှိနိုင်တဲ့နေရာတွေအဖြစ်ကိုတော့ပြီးတော့အတိုက်အခံချပြရတာရှိတယ်။ဒါကြောင့်မလို့အခုလိုမိုင်းတွေနေရမှာဖြစ်ပါတယ
်။အခုလိုမြေမြုံမိုင်းအသုံးပြုမှုတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းရောအရခတက်တော်ပြောခွင့်ရသူဥခိုင်တုခကိုပါ RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူး။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာတွေအရ2022ခုနှစ်ဇန်နဝါရီလကနေ2024ခုနှစ်မတ်လအထိမြေမြုံမိုင်းနဲ့စစ်ကြံလက်နက်ပစ္စည်းပေါက်ကွဲမှု1214ချိန်ဖြစ်ခဲ့ပြီးတော့422ယောက်သေဆုံးက1643ယောက်ဒဏ်ရာရခဲ့ပါတယ်ရှင်။
အခုနောက်ဆုံးအနေနဲ့ပဲခူးတိုင်းအနောက်ချမ်းမိုးညွန့်မြို့နယ်မှာရေကြီးနေလို့နှမ်းကင်းအေကတောင်းနဲ့ချီထိခိုက်ပျက်စီးပြီးတော့တောင်သူတွေစီးပွားရေးအကျက်အတန်းနဲ့ရင်ဆိုင်နေရတဲ့အကြောင်းမတ်တီရီမင်းစင်ဆက်ပြီးတော့ပြောပြမှာပါရှင်
ပဲခူးတိုင်းအနောက်ချမ်းမိုးညွန့်မြို့နယ်မှာဇွန်လ12ရက်နေ့ကတည်းက ERR မြေကြီးရုတ်တရက်မြင့်တက်လာတာကြောင့်မြေကမ်းဘေးကနှမ်းဆိုင်ခင်းတွေနဲ့ကြေးရွာတွေရေလွှမ်းသွားပါတယ်မိုးညွန့်မြို့နယ်ကကြေးရွာအုပ်စု42စုရဲ့3ပုံ2ပုံလောက်ရေမြုပ်သွားတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေပြောပြချက်အရတမျိုးနယ်လုံးမှာနှမ်းအေက2000ခန့်ရှိပြီးအဲ့ဒီထဲကအေက1000လောက်ရေဝင်ပျက်စီးသွားတာဖြစ်ပါတယ်အဲ့ဒီထဲမှာနှမ်းဆိုင်ခင်း5အေကပျက်စီးသွားတဲ့မိုးညွန့်မြို့နယ်လက်ပံခုံကြေးရွာအုပ်စုကလယ်သမားတဦးကသူတို့ကြေးရွာအုပ်စုတစ်ခုလုံးရေဖုံးနေတယ်လို့ပြောပါတယ်
ပဒုံမြေရောလောမြေရောပေါ့အကုန်လုံးရေလွှမ်းနေတာပဒုံမြေရောမိုးကြိုးပြီးနံရှိရဲမိုးကြပြီးနံနေရှိတယ်ပေါ့အဓိကအပြင်တော့မြေပဲနှမ်းပေါ့မများလာကတော့နှမ်းပတ်ကြည့်ရပုံများတယ်လေအဲ့ဒါတွေကတော့အကုန်လုံးကျုံ့ကျုံတာပေါ့အ
ဲ့ဒီဒေတာတွေမှာဩဂုတ်လဆိုရင်မြေကြီးကပုံမှန်အများဆုံး3ပေခန့်အထိသာမြင့်တက်လေရှိပြီးဒီနှစ်မှာကတော့ဇွန်လကတည်းကစံချိန်တင်6ပေခန့်အထိမြင့်တက်ခဲ့တာပါဒါကြောင့်တောင်သူတွေဟာနှမ်းဆိုင်ခင်းတွေရိတ်သိမ်းဖို့အချိန်မရလိုက်ပဲတော်တော်များများပျက်စီးခဲ့တာလို့ဒေသခံတောင်သူတွေကပြောပါတယ်။နောက်ဆက်တွဲကြုံရမယ့်အခက်အခဲကတော့လာမယ့်နှစ်စိုက်ပျိုးရာသီမှာငွေကြေးအကျပ်တဲနဲ့ကြုံရတော့မယ်လို့ညောင်လေးပင်ရွာအုပ်စုကဒေသခံလက်သမားတို့ကပြောပါတယ
်။ဟိုငွေကြေးအထက်ကတော့ကငွေကြေးကြေညာပေါ့ဗျာ။မရှိရင်အတုံးနဲ့ဆွဲရတာပေါ့ဗျာ။ငါးချက်တို့တစ်ဆယ်တို့၆ချက်တို့နဲ့ဇူးဇူးပြလောက်ရတာသူ့တို့ကြလောက်ကျွန်တော်တို့ခက်ခဲခက်ခဲပါတယ်။ကိုကစားပေါ့။
သူကတော့စိုက်ထားတဲ့နှမ်း6အေကမှ4အေကလောက်ပျက်စီးသွားပြီး2အေကပဲရိတ်သိမ်းလိုက်နိုင်ပါတယ်။ဒေသခံတွေဟာရေဘေးဒဏ်ကြုံရတဲ့အပြင်စိုက်ခင်းတွေလည်းပျက်စီးသွားတာကြောင့်စားဝတ်နေရေးအကျပ်အတဲပါကြုံနေရတယ်လို့မိုးညွမျိုးနယ်ကအမျိုးသမီးတူဦးကပြောပါတယ်
။ရင်းလီယာမရှိတော့လဲအရှင်ပြောင်လိုပဲကိုဟာကိုနီကိုဟန်နဲ့လောက်ရတာပေါ့။စားရေးတာကြီးအတွက်ပိုးစိမ့်နေရတာပေါ့
။နေအိမ်တွေထဲရေဝင်နေတဲ့ဒေသခံတွေကဝါးမိုးကဖြင်းတွေနဲ့ယာယီတဲတွေထိုးပြီးဘေးလွရာပြောင်းရွှေ့နေရတယ်လို့ဆိုပါတယ်။ဒါပြင်လက်တလောတောက်တုံးရီအတွက်မိုးရီကိုတုံးဆွဲနေရသလိုမိုးမရွာရင်အဲ့ဒီမြေရီကိုပဲအကြည့်ခံပြီးတုံးနေရတယ်လို့ပြောပါတယ်။စစ်ကောင်စီရဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနအစဉ်စဉ်ကတော့တချို့ရွာတွေမှာပျက်စီးဆုံးရှုံးသွားတဲ့အခြေအနေတွေစီးရင်ကောက်ယူနေပေမဲ့အခုချိန်မှာတော့နှမ်းဆိုင်ခင်းဆုံးရှုံးသွားတဲ့လယ်သမားတွေကိုကူညီထောက်ပံ့မှုတွေမရှိသေးဘူးလို့ပြောပါတယ်။စစ်ကောင်စီစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးလာထွန်းကတော့ကောက်ပဲသိနဲ့ပျက်စီးသွားတဲ့လယ်သမားတွေကိုကူညီထောက်ပံ့ဖို့ပြင်ဆင်ထားတယ်လို့ပြောပါရယ်။မိုးညွတ်မျိုးနဲ့ဟာ AR မြေကမ်းဘေးမှာတည်ရှိတာကြောင့်နှစ်စဉ်လိုလိုရေကြီးနစ်မြုပ်တာကမ်းပါပြူရာတွေကိုကြုံရပါရယ်။ဒီနှစ်ရေကြီးတာကတော့ဒေသခံတွေရဲ့နှမ်းဆိုင်ခင်းတွေအပါအဝင်ကောက်ပဲသိနဲ့တွေဆုံးရှုံးခဲ့တာကြောင့်အကူအညီတွေလိုအပ်နေကြပါရယ်ရှင
်။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲညံ့ပါပြစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။